တင်းစာရှင်လင်းပွဲမှာစစ်အစိုးရကမြန်မာပြည်အရှိနဲ့အရှိမြောက်ဒေသတွေမှာမူရစ်စေဝါကင်းစင်တဲ့ဒေသဖြစ်စေရမယ်လို့ကြွေးကြော်ခဲ့ပေမဲ့လက်ရှိအနေနဲ့ကတော့ရှမ်းပြည်မှာဘိန်းဆိုင်ပြူတဲ့55မြို့နယ်အနည်း46မြို့နယ်မှာဘိန်းဆိုင်ပြူလျက်ရှိတာတွေ့ရတယ်လို့ရှမ်းမူရစ်စေစောင့်ကြည့်အဖွဲ့က2009ခုနှစ်ကနေဒီနေ့အထိလေ့လာတွေ့ရှိချက်တွေကိုကိုးကားပြီးတင်ပြသွားပါတယ်အဓိကကတော့စစ်အစိုးရတပ်တွေဒေသတွင်းများပြားလာတဲ့အခါလုတ်ကင်စားတောက်စရာခွင်တွေကိုချဲ့ထွင်လာတာဖြစ်တယ်လို့ဆိုပါတယ်တခါစစ်အစိုးရရဲ့ဩဇာခံပြည်သူစစ်တွေကလည်းမူရည်ရာစာလက်သက်တွေဖြစ်လာပြီလို့တင်ပြသွားပါတယ်အခုရွေးကောက်ပွဲဝင်မဲ့လွှတ်တော်ကိုယ်စားလှယ်တွေထဲမှာလည်းအဲ့ဒီမူရည်ရာစာတွေပါဝင်လာပြီဖြစ်တယ်လို့ပြောသွားပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးသတင်းစာရှင်းလင်းပွဲပြီးကချင်သတင်းစင်ကကိုနော်တင်ကိုမေးကြည့်တဲ့အခါမှာအခုလိုဖြစ်ပါတယ်
ကျွန်တော်တိထားတော့စတော့၃ဦးကတော့သူတို့ရွေးကောက်ပွဲဝင်မယ်ဆိုတဲ့အကြောင်းကျွန်တော်သိရတယ်၅ဦးကတော့ဒီရှမ်းပြည်မြောက်ပိုင်းကဖြစ်တယ်အဲ၃ဦးကတော့တာမုန်နယ်ရွေးစစ်ကောင်းဆောင်ဘန်ကွေတာတို့ဖြစ်တယ်သူကတော့ဒီကုတ်ခိုင်မြို့နယ်အတွက်ပြည်သူ့လွတ်တော်ကိုယ်စားလှယ်အနေနဲ့သူကဝန်ကြီးမင်းဆိုတဲ့အတီးရတယ်နောက်ပြီးတော့ကျွန်တော်ဒီပန်းစေပြည်သူစစ်ဦးကျော်မင်းကတော့ဒီနမ်ခမ်မြို့ကနေပြီးမှသူကပြည်သူ့လွတ်တော်ကိုယ်စားလှယ်အနေနဲ့ဝန်ကြီးမင်းဆိုတဲ့အတီးရတယ်နောက်ပြီးတော့ကျွန်တော်ကချင်ပြည်နယ်ဘက်ကဆိုလို့ရှိရင်ယခင်ကျွန်တော်ဒီကချင်ဒီမိုကရေစီတပ်မတော်လို့ပြောတဲ့ NDAK အခုကနေကြားဆောင်တပ်ဖွဲ့ဥက္ကဋ္ဌဖြစ်တဲ့ကုံတင်ရင်းကကောင်းပါတက်ကနေပြီးမှသူကဒီတတိပုဂ္ဂလလို့အမျိုးသားလွတ်တော်အတွက်ရွေးကောက်ပွဲဝင်ကြံမင်းဆိုတဲ့အောင်ကျွန်တော်သိရပါတယ
်တစ်ဆက်သေးနန်ကမ်တေတာကနေကြက်ခိုင်ပုံမျိုးပါတီအတွက်ဝင်ရောက်ရွေးခံမဲ့ဥကျော်မြင့်နဲ့ပတ်သက်ပြီးပလောင်အမျိုးသမီးများအဖွဲ့ကမလွိုင်နှောင်းကအခုလိုပြောပါတယ
်သူကအဲ့ဒီမှာအခြေဆိုင်နေတာတော်တော်တော့ကြာပြီသူပြနာမည်ချီတာကသူကအဲ့ဒီမှာပြည်သူစိတ်ကောင်းဆောင်ပေါ့နော်ပြည်သူစိတ်ကောင်းဆောင်ဖြစ်တယ်အဲ့ဒီမှာရှိနေတဲ့လူတို့တွေကအကုန်လုံးသူ့ကြောက်နေရတယ်ကြောက်နေရဆိုတော့သူကဘာလဲဆိုတော့သူ့မှာအင်အားတွေကလည်းတော်တော်များတယ်အဲ့ဒီနေရာနောက်ပြီးတော့သူ့မှာကစီးပွားရေးလုပ်ခွင့်ရှိတာကသူတစ်ဖြစ်ဘိန်းနဲ့ပတ်သက်ပြီးတော့ပေါ့နော်မူရည်စေဝါရောင်းဝယ်တာတို့နောက်ပြီးတော့ကျွန်တော်တို့စီမှာရှိနေတဲ့ဒီပြည်သူစိတ်တွေကဘာလုပ်လဲဆိုတော့သူတို့တွေကဘိန်းရောင်းတဲ့သူဖမ်းတယ်ဖမ်းပြီးတော့ဟိုတန်တက်တယ်ပြင်ပြန်လွတ်တယ်နောက်ပြီးတော့ဒီဘိန်းရှူတဲ့လူဖမ်းတယ်ဖမ်းပြီးတော့တန်တက်တယ်ပြင်ပြန်လွတ်တယ်နောက်ပြီးတော့ဘိန်းဆိုင်တဲ့သူတွေကိုခွန်ကောက်ခွင့်ရှိတာပေါ့အဲ့ဒါဆိုသူတို့တွေကနာမည်ကျော်တယ်သူတို့ကိုယ်တိုင်ကဘိန်းဆိုင်ခွင့်လည်းရှိတယ်တစ်ချိန်တည်းမဲ့အကောက်အခွန်လည်းပေါ့နော်လုတ်ပိုင်ခွင့်လည်းအများကြီးရထားတယ်ဆိုတော့သူတို့အာဏာအရှိဆုံးလူမျိုးဖြစ်နေတယ်အဲ့ဒီရွာတွေအဲ့ဒီရွာအဲ့ဒီဒေသတွေမှာပေါ့နော်ဆိုတော့အစိုးရင်ရတယ်တော်တော်စိတ်ပူရတယ်ပေါ့နော်အခုချိန်နေတော့မှလူတွေကသူတို့ကြောက်နေတာသူတို့လှုပ်ချင်တာလှုပ်လို့ရတဲ့ဟာမျိုးရေးကောက်ပွဲဝင်ပြီးတော့ရေးကောက်ပွဲအနိုင်ရလာပြီဆိုလို့ရှိရင်သူကဒီဖွဲ့စည်းအုပ်ချုပ်ပုံအခြေခံဥပဒေရဲ့အကာအကွယ်နဲ့ကိုသူတို့လှုပ်ချင်တာလှုပ်ပယ်ခွင့်နေရှိသွားမှာပေါ့အဲ့လိုမျိုး
သူတို့ပေါ့လေသူတို့ရွေးကောက်ပွဲမှာနိုင်ရလာစိုးရအနေနဲ့ဘယ်လိုကင်ွယ်မယ်လို့ထင်လဲ
ပြည်သူစစ်တွေကလည်းဒီစစ်စိုးရတဲ့ကစစ်စိုးရကိုထောက်ပံ့နေတဲ့လူတွေလည်းလေစစ်စိုးရရဲ့အင်အားတစုဖြစ်တယ်ပြည်သူစစ်တို့တက်ခံရေးအဖွဲ့တို့အတင်းတို့တွေလာပေါ့နော် USA တို့ဒါစစ်စိုးရရဲ့အဖွဲ့ဖြစ်စစ်စိုးရဒီပြဿနာဘယ်လိုရှင်းမလဲလို့မေးရတော့စစ်စိုးရကကိုယ်တိုင်စနစ်တကျနဲ့လှုပ်ရှားနေတာလေ
ဘူးရရာသားတွေကရွေးကောက်ပွဲဝင်မယ်သူတို့အုပ်ချုပ်မဲ့လူတွေဖြစ်လာမယ်ဆိုလို့ချင်းပြည်သူတွေအနေနဲ့ဘယ်လိုတုံ့ပြန်မယ်လို့ထင်လဲ
ပြည်သူတွေကဘယ်လိုလုပ်ကြမှာလဲဒီတေချာတာတစ်ခုကတော့မြန်မာပြည်မှာလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်မရှိဘူးပြည်သူတွေရဲ့တင်ထဲမှာအချင်းချင်းနေထဲမှာဒါတွေကိုတော့မကြိုက်ဘူးလေသူတို့ကပြောခွင့်မရှိဘူးဒီရွေးကောက်ပွဲကတကယ်လွတ်လပ်ပြီးတရားမျှတမဲ့ရွေးကောက်ပွဲလည်းမဟုတ်ဘူးအကဲရများဖြစ်ပြီဆိုလို့ရှိရင်ဒီလူတွေမဲတစ်ခုမှရမှာမဟုတ်ဘူးဒါပေမဲ့ဒီလာမဲ့ရွေးကောက်ပွဲတွေလွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲမဟုတ်တဲ့အတွက်သူတို့တွေမဲသေးလဲအဲ့ဒီမဲကတော့ခေါင့်ဖြစ်မှာမဟုတ်သူရေးတွက်မှာမဟုတ်ဘူးဆိုတော့သူတို့ဒီစစ်ဆိုးရကသူတို့တွေယာတူးရအောင်သူတို့ရဲ့လက်အောက်ငယ်သားတွေယာတူးရအောင်သူတို့စနစ်တကျလှုပ်ထားပြီးသားဖြစ်တဲ့အတွက်ပြည်သူတွေကတော့ဟိုကြီးယုံကလွဲပြီးတော့ဘာမှလုပ်ခွင့်မရှိဘူးလုပ်ပိုင်ခွင့်မရှိဘူ
းအခုလိုမူရည်ရာစာတွေကိုရွေးကောက်ပွဲဝင်လာဖို့အတွက်ဘာကြောင့်စစ်အစိုးရကအစီအစဉ်သာဖြစ်နိုင်တယ်လဲလို့မေးကြည့်တဲ့အခါမှာဒီမူရည်ရာစာတွေဟာကဘာကမသိသေးသူလက်သက်တွေဖြစ်တာကြောင့်လို့ဥက္ကွန်ဆိုင်ကဖြေပါတယ်တစ်ဆက်သေးပဲ
သူတို့ကခိုင်းလို့ကောင်းလို့ပေါ့ဗျာနော်ဒါခိုင်းလို့ကောင်းမဲ့လူတွေကိုသူတို့ကမွေးထားအောင်ပေါ့ဗျာနော်နံပါတ်1ကဒီသူတို့ဒီလူတွေကအမှတ်ဖြစ်လာလို့ရှိရင်သူကစွတ်တော်မှာအစိုးရကဘာပဲပြောသူတို့ကငင်းမှာမဟုတ်ဘူးထောက်ခံနေမှာပဲနံပါတ်3ကဘာလဲဆိုတော့သူတို့ရဲ့နေမြေမှာဟောစာတွေရှိတယ်အများကြီးရှိတယ်နောက်သူတို့ကိုယ်တိုင်လည်းပြည်သူစိတ်ကောင်းဆောင်နေဖြစ်တယ်ဆိုတော့သူတို့ကိုရှေ့ဆက်ပြန်အသုံးချသွားမှာဘာဖြစ်လို့ဆိုတော့ဒီနာဖဟာသူကရန်သူတွေထားနေတဲ့မြတ်ကာလပတ်လုံးရန်သူတွေနေနေဖို့လို့တော့လို့တဲ့အခါကျတော့ဒီလူတွေကိုအသုံးချရမှာပေါ့
ဥက္ကွန်ဆိုင်ပြောပြသွားတာဖြစ်ပါတယ်။သတင်းစာရှင်းလင်းပွဲဟာမွန်းလွဲတနအိခွဲမှာပြီးဆုံးသွားပါတယ်။ဒီသတင်းစာရှင်းပွဲကိုထိုင်းနိုင်ငံဘန်ကောက်မြို့မှာရှိတဲ့သတင်းစာရုပ်မြင်သံကြားတွေကသတင်းတောက်တွေဒါပြင်မြမအရေးစိတ်ဝင်စားသူတွေစသဖြင့်စုစုပေါင်းလူ100ကျော်လောက်တက်ရောက်တာတွေ့ရှိရပါတယ်ခင်ဗျာ။